mingla ba shin aku pat ma tin pya twa ma ga do tiyut tamara khyi sin ne san sa ba si kwe myo lit nai mu chang be phit ba de tiyut tamara mr shi ji phin ha tamara u win mye phay ja che a ya tiyut myama tan taman sat san yi 290 pye khan na ko tet yak pho twe january 19 ye ne 18 ye de ma myama nai ngan ko la yak ma phit ba de တရုတ်သမ္မတရဲ့ချစ်ကြည်ရေးခီးစဉ်ဟာနှစ်နိုင်ငံနိုင်ငံရေးစီးပွားရေးလက်နက်ကင်ပြိပခအခြေအနေတွေအပြင်ကြောက်ဖြူရေးနဲ့စီမံကိန်းမြစ်ဆုံကိစ္စပိုလန်မစီမံကိန်းလိုစီးပွားရေးဇင်းညံကိစ္စတွေကိုဆွေးနွေးနိုင်လိမ့်မယ်လို့မြန်မာနိုင်ငံရေးလှစ်လာသုံးသပ်သူတွေကမျှော်လင့်နေကြပါတယ်။ဒီအပိုင်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုအမေရိကန်ကိုအလဲပတ်ခီးစဉ်ဖိတ်ကြားထားမှုရခိုင်ရေးကိစ္စရက်တွေနဲ့မြမပြည်တွင်းရင်းနှီးမြှုပ်နှံမှုတွေအတွေ့အကူအညီပေးရန်ဆိုတဲ့ကမ်းလှမ်းချက်တွေကြောင့်တရုတ်မြန်မာဆက်ဆံရေးကိုကဘာကဘာအထူးတလဲစောင့်ကြည့်အကဲခလျက်ရှိပါတယ်မြမနိုင်ငံဟာလူဦးရေတန်းတစ်ထောင်ကျော်ရှိတဲ့တရုတ်ဈေးကွက်ကြီးနဲ့ကပ်ပြီးတည်ရှိနေပေမဲ့တကယ်တမ်းမှာတရုတ်တင်ဖို့ကုန်နဲ့မြမတင်ဖို့ကုန်အချိုးအစားဟာကွာဟားချက်ကြီးမားပါတယ်မြမဘက်ကပို့ကုန်နေပြီးတရုတ်ဘက်ကသွင်းကုန်တွေများနေတာဖြစ်ပါတယ်။စိုက်ပျိုးရေးပိုင်းကပြောင်းကြံဖျဲသခွာရေထွက်ကုန်စတဲ့မြမပို့ကုန်တွေအပေါ်တရုတ်ရဲ့ကန့်သတ်ချက်တွေကြောင့်မြမကုန်တွေဟာမကြာခဏဆိုသလိုနစ်နာနေကြပါတယ်။ဒီအထက်မှာစံစဘာနဲ့ပြောင်းဟာအဓိကအပါဝင်ဖြစ်နေတာပါ။အကန့်သတ်ဆိုတဲ့နေရာမှာမြမနိုင်ငံဘက်ကတရားဝင်တင်ပို့ခွင့်ရထားပေမဲ့တရုတ်နိုင်ငံဘက်ကအရေးအသွေးစံနှုန်းသတ်မှတ်ချက်တွေကြောင့်တင်ပို့လို့မရတာတွေရှိနေပါတယ်။မြန်မာတရုတ်နယ်စပ်မှာမြန်မာနိုင်ငံကရောင်းချတဲ့စံပြောင်းစတဲ့သီးနှံတွေကိုတရုတ်နိုင်ငံဘက်ကတရားမဝင်ရောင်းချနေရတာဖြစ်ပါတယ်။အခုခါမှာနှစ်ဖက်အဆင်ပြေစွာတရားဝင်အယောင်းဝယ်ဖြစ်လာစေဖို့အတွက်တရုတ်အကောက်ခွန်ဌာနနဲ့မြန်မာစိုက်ပျိုးရေးဌာနတို့ MOU ထိုးဖို့အတွက်အတိုင်းအတာတစ်ခုထိပြည်စည်းနေပြီဖြစ်ပါတယ်။မြန်မာနိုင်ငံကစကွဲကိုတရုတ်နိုင်ငံဘက်တရားဝင်တင်ပို့ခွင့်ရမယ်ဆိုရင်ဆန်တဲ့စကွဲစည်းကွက်ကပိုကောင်းလာနိုင်ပါမယ်အကျိုးသက်ရောက်မှုအနေနဲ့စဘာစီလေပိုကောင်းလာမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ကျစ်လက်တွေမှာရှိတဲ့80ရာခိုင်နှုန်းရှိတဲ့တောင်သူတွေပါအများကြီးအကျိုးရှိလာနိုင်မှာဖြစ်ပါတယ်တရုတ်သမ္မတရဲ့မြန်မာနိုင်ငံခရီးစဉ်မှာစကွဲနဲ့ပတ်သက်ပြီး MOU ရေးထိုးနိုင်မှုဟာတောင်သူတွေအပေါ်ကောင်းတဲ့တည်ရောက်မှုတွေရှိနိုင်တဲ့အကြောင်းကိုကြိုက်လက်မျိုးနယ်ကတောင်သူဦးမျိုးဦးကအခုလိုပြောပါတယ်
။သကွဲအမှုထိုးတဲ့ဒေသနဲ့ပတ်သက်ပြီးကျွန်တော်တို့တောင်သူနေထိုင်နေရတော့လက်ရှိသဘာဝတည်းလေးမြင့်လာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။လက်ခုပေါ်လာမယ့်သဘာဝတည်းလေးမြင့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။နည်းနည်းပြောင်းတဲ့ကိုလည်းလက်ရှိဒီဈေးကွက်လေးတွေပေါ်လာမယ်လို့ကျွန်တော်မျှော်လင့်မိပါတယ်ခင်ဗျာ
။တရုတ်သမ္မတရဲ့ခီးစဉ်မှာလေယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကစကွဲနဲ့ပတ်သက်တဲ့ MOU နဲ့ကျွမ်းနွားနဲ့ပတ်သက်တဲ့ MOU တွေရေးထိုးမယ်လို့သိရတဲ့အတွက်မြန်မာကုန်သည်တွေအတွက်စံစဘာဈေးကွက်ရရှိနိုင်တဲ့အခြေအနေတွေကြောင့်အထူးစိတ်ဝင်စားစရာလည်းဖြစ်နေပါတယ်။တရုတ်သမ္မတခီးစဉ်မှာမြန်မာစံစဘာကုန်သည်တွေမျှော်လင့်ချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံစံစဘာအသင်းချုပ်မှအထွေထွေအတွင်းရေးမှူးဦးနေလင်းစင်ကအခုလိုပြောပါတယ်
။တရုတ်သမ္မတခီးစဉ်မှာတော့မြန်မာနိုင်ငံစံစဘာအသင်းချုပ်မျိုးဆန်လုံးရှင်များကမျှော်လင့်နေတာဟာတရုတ်နဲ့မြန်မာဆက်မဖိုင်နယ်ထွေထွေနဲ့ပတ်သက်ပြီးတော့တရုတ်ဝင်ဆန်တီးဖို့နိုင်မှုအတွက်ကုတာရရှိဖို့ပဲနောက်တစ်ခုကပေါ့မြန်မာနိုင်ငံပို့တဲ့ဆန်တွေကို carry rate ပေါ့တစ်ပတ်နိုင်ငံအခွန်နှုန်းပေါ့နော်စက်သက်သာနဲ့တရုတ်ဝင်ငွေရတင်ဖို့နိုင်မှုအများကြီးကျော်လင်းလာတယ်နောက်တစ်ခုကစကွဲပေါ့နော်စကွဲဆိုရင်ကျွန်တော်ဘက်ကစကွဲကိုသူတို့စီနိုင်ငံတင်ဖို့လို့မရအောင်ဘာကြောင့်လဲဆိုတော့2014မှာထိုးခဲ့တဲ့ SPS protocol ရဒီစကွဲဆိုတာပါမသွားလို့သူတို့ဘက်ကမြန်မာနိုင်ငံစကွဲကိုလက်ခံမရအောင်လို့ဖြစ်နေတာပေါ့နော်အဲ့ဒီဟာကျွန်တော်တို့ဒီ SPS protocol ပြင်ဆင်ခြင်းကပြီးခဲ့တဲ့ကိုယ်တော်ဆက်ကူဣဂရီယာနဲ့ကျွန်တော်ပြင်ဖို့ကြိုးလုပ်နေတာအစင်းနဲ့ဖြစ်နေပြီအစင်းနဲ့ဖြစ်နေတာတနင်္ဂနွေလူကြီးကြီးတွေကြမှာပဲဒီ protocol ကို PCD ထိုးနိုင်မယ်လို့သိထားရတဲ့အတွက်ဒီကွဲကိစ္စနဲ့ပတ်သက်ပြီး protocol ကို limit ထိုးတဲ့ကိစ္စလည်းဒီခီးစင်မှာအစင်းပြောင်းအောင်ပြောင်းအောက်တဲ့ဖွင့်နေတယ်လို့တော့ကျွန်တော်ယုံကြည်ပါတယ်
မြန်မာလေယာထွက်ကုန်ဆန်ဟာတရုတ်နိုင်ငံဈေးဘက်ကိုအဓိကတင်ပို့နေရတာဖြစ်ပါတယ်တရုတ်နိုင်ငံဘက်ကမူဝါဒတင်းကျပ်မှုတွေကြောင့်လုပ်ငန်းရှင်ကုန်သည်တောင်သူအထိအဆင့်ဆင့်ဆုံးရှုံးနေရတာဖြစ်တာကြောင့်တရုတ်ဘက်ကနေစံစဘာမူဝါဒတွေဖြည့်လျှော့ဝယ်ယူပေးဖို့ကိုလည်းစံစဘာကုန်သည်တွေအနေနဲ့ဆန္ဒရှိနေကြပါတယ်မြမဆန်တဲ့တရုတ်ကုန်သည်ရေးဟာနိုင်ငံအတွက်စိန်ခေါ်မှုတစ်ရပ်ဖြစ်လာပါတယ်အဲ့ဒီအတွက်တရုတ်သမ္မတအလဲပတ်ခီးစင်မှာမြန်မာလုပ်ငန်းရှင်တွေအနေနဲ့စံစဘာကိစ္စကို တေချပေါ့ဆွန်းနှုတ်မဲ့အကြောင်းအရာတစ်ခုဖြစ်ရှုမြင်ထားပါတယ်ဇန်နဝါရီ၁၈ရက်မှာထုတ်ပြန်တဲ့သတင်းတွေအရမြန်မာနိုင်ငံကဆန်ကိုတရုတ်နိုင်ငံကိုတင်ပို့ရန်စစ်ဆေးခြင်းနဲ့ပုံမှားကင်းစင်ရေးသဘောတူစာချုပ်ရွှေလီမူဆယ်၂၀စီးပွားရေးပူးပေါင်းဆောင်ရွက်မှုစုံမူပေါင်းသဘောတူစာချုပ်လုပ်ငန်းစဉ်တွေလင်းမြန်တိုးတက်စေရေးနားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးကြောင်းသိရပါတယ် မှုနိုင်မှုအခြေအနေတွေပါကောင်းမွန်တဲ့အပြောင်းလဲတွေဖြစ်လာနိုင်မှာကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ